ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကုန်းစာရွာအနီးမှာအစိုးရတပ်မတော်နဲ့ TNL တအောင်ပလောင်တပ်ဖွဲ့အကြားဒီကနေ့မနက်အစောပိုင်းကစတင်ပြီးတော့တိုက်ပွဲဖြစ်ပွားရမှာမွန်လယ်ပိုင်းအထိလက်နက်ကြီးတွေနဲ့ပစ်ခတ်နေဆဲရှိကြောင်းဒေသခံတွေကပြောပါတယ်။ကုန်းစာရွာကရွာသားတွေကတော့လက်နက်ကြီးကြီးတွေသူတို့ရွာနီးကြောက်တာကြောင့်ဘေးလွတ်ရာနေရာကိုတရွာလုံးထွက်ပြေးတိမ်းရှောင်နေရကြောင်းပြောပါတယ်။ကိုမိုးစောကအပြည့်ဆုံးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ငင်းကြိုင်းကိုစလေအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြာ bilateral call နှစ်ဖက်အပြည့်အစုံချုပ်ဆိုဖို့ကျိုင်းတုံမြို့မှာဆွေးနွေးခဲ့ပေမဲ့ကြိုက်ပွဲတွေဟာရော့ကျသွားတာမရှိပဲရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဆက်လက်ပြင်းထန်နေဆဲရှိနေပါတယ်ဒီကနေ့မနေ့ပိုင်းမှာလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာကြိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်ပွားရာအနီးကကုန်းစာရွာဟာရွာလုံးကျွတ်ဘေးလွတ်ရာကိုတင်းရှောင်နေရာကြောင့်ကုန်းစာရွာသားတဦးကပြောပါတယ
်အားရဲ့နောက်ဖက်မှာလေဒီမနေ့ငမ်းလိုက်ခွဲချောင်းလိုက်ချင်းတော့အဲ့ဒါစနေရတော့မဝင်လာအဲ့ဒီသူနေတဲ့ဖက်ကုန်းဖက်မှာပဲပြစ်ကြတယ်ရွာသူရွာသားတွေကဒုနတန်ကြားလာနဲ့အဲ့ဒီလက်လက်ကြီးတွေလည်းရွာဘေးနာချမ်းဘေးနာကလည်းလာကြလာနဲ့အဲ့မှာပြည်မရှိကြောက်လဲဆိုတော့ပြေးပြန်တယ်အကုန်ပြေးသွားတယ်နောင်ဟူဖက်မှာလည်းတချို့သွားတယ်မနောက်ဖက်မှာတချို့သွားတယ်ဒီမန်တုံးမှာလည်းပြေးသွားတယ်ကျောကပြေးရပြေးသွားတယ်။ရွာထဲမှာဘလူးမှတော့မကြမ်းဘူး
။ကုန်းစာရွာမှာအင်ဂျီ40လူဦးရေ100လောက်ရှိကြောင်းနဲ့နေကင်း2နာရီခွဲဆက်တွယ်မေးမြန်းခြင်းအထိလက်နက်ကြီးပစ်ခတ်တံတွေကိုကြားနေရဆဲဖြစ်ကြောင်းကုန်းစာရွာကံကပြောပါတယ်။ဒီနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNL ကတန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်။ဒီမနေ့မနေ့9နာရီခွဲလာဘောနော်။ဘာနိုင်ခေါ်ရနေဆက်မှာအဒီခုခံနေတဲ့ကုန်းစာထဲကတောင်းကြုံမှာကျွန်တော်အတမငားနဲ့ဒီတရင်နိမိတုံးတဆွေထားတဲ့နေရာကိုဒီညီမစစ်တပ်အခလာရလီစင်ကနိမိနိ6ဆက်ဘူးတိုက်စီရောက်တော့ခုဘနော်တိုက်တောင်းတုံးဆေးပဲကညီမကျွန်တော်ဟိုလာတိုက်တာပြတာအဲ့လာတိုက်တဲ့အတွက်ဒီတကွေဆက်ဖြစ်တဲ့ဖြစ်တယ်
ညနေ3နာရီလောက်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းအခုလိုပြောပါတယ
်ဒီလက်ရှိအချိန်ထိလည်းတော်တော်များများဆောက်ကြည့်နေတာပဲရှိတယ်ပြန်လာကြည့်ခမှုခဏဒီဖိုင်နာလိုက်အနေနဲ့နေတာပဲရှိတယ်ဒီကုခိုင်ဘက်မှာလည်းကုခိုင်တပ်ဘုနာအာတီတန်ငါမမနဲ့ဒီတော့ရှောက်ဒီကုဝေးပြီးနေတယ်
ဒီနေ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးတက်မရော့ဘက်ကိုမိမြနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး TNLA တအန်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မဟာမိတ်သုံးဘွဲ့ဟာဒီနှစ်ကုန်အထိတစ်ဖက်သက်ပြစ်ခတ်ရစဲကြောင်းဒီလ20ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတဲ့ဒီလိုထုတ်ပြန်ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာ AA ကရခိုင်ပြည်နယ်ဘူးသီးတောင်ကတပ်မဌာနချုပ်ကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့တယ်လို့21ရက်နေ့မှာတော့စစ်တိုင်းဒေသ5ခုမှာစီးရဲလှုပ်ရှားတာတွေရပ်ဆိုင်းကြောင်းကြေညာချက်ကိုထပ်မံတက်တန်းတိုးမြှင့်ဖို့အစီအစဉ်မရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်